2017တန်ခါလှုပ်ရှားမှုကြီးမှာကျောင်းသားပြည်သူတွေနဲ့အနုပညာရှင်တွေပူးပေါင်းပါဝင်လာကြတဲ့အတွက်ရှစ်လေးလုံးလူထုလှုပ်ရှားမှုနောက်ပိုင်းအကြီးမားဆုံးအုံကြွားမှုကြီးတစ်ခုဖြစ်လာတာဟာစစ်ဆိုးရဘက်ကပြင်းပြင်းထန်ထန်နှိမ်နင်းဖို့အကြောင်းရင်းဖြစ်လာပါတယ်။စက်တင်ဘာလ26ရက်နေ့မတိုင်ခင်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကိုပြန်လည်ဖွဲ့စည်းခဲ့တဲ့ရန်ကုန်မြို့ကတက္ကသိုလ်ကျောင်းသားတွေဟာခွတောင်းအလံကိုနှစ်ပေါင်း20ကာလအတွင်းပထမဦးဆုံးအကြိမ်လွှင့်ထူပြီးတန်ဃာတော်တွေနဲ့အတူခြိတက်ဆန္ဒပြခဲ့ကြပုံကိုကြပြဆရာအောင်ဝေးကအခုလိုပြောပြပါဗျ
။ရွှေတော်ကောင်ကနေစုလေးကိုခြိတက်မယ်ဆိုတဲ့အချိန်မှာပဲကျောက်ကိုကိုတို့ဘက်ကသားများအဖွဲ့ချုပ်ကျောင်းသားတွေကဒီနေ့တော့တအားတို့ရဲ့ခွတောင်းအလံကိုမဖြစ်မနေဆွတ်တင်ကြပါတယ်။အဲ့တော့ဆွတ်တင်ခွင့်ရဖို့အတွက်တန်ဃာတွေခွင့်ပြုပေးစေကြပါတယ်ဆိုပြီးကျွန်တော်ကနေတဆင့်ဘုန်းကြီးတွေကိုရှောက်ထားလိုက်တဲ့ခါကျတော့ဘုန်းကြီးတွေဟာဒီနားလေစွာပဲခွင့်ပြုလိုက်တယ်။အဲ့ဒီနေ့ကတက်စီကြပြီးတော့ရွှေကုံဖျားပေါ်လက်ရရတဲ့ဥတိုက်ဥတိုက်ပြီးမှပြန်ဆင်းပြီးထွက်မှာ哦။အဲ့တော့ရွှေကုံဖျားပေါ်အတက်ပထမဆုံးအုတ်လေကတက်ကိုအနှင်းမှာပဲကျောင်းသားတွေကသူတို့ပြုတ်ဝဲကြီးဆောင်လာတော့နှစ်လက်ကိုလွှတ်ထူလိုက်တာ။အဲ့ဒီနေ့ကရမုံမျိုးတစ်မျိုးလုံးပါ။နှစ်ပေါင်း20လောက်မှပထမဆုံးလူလူကြမှာပြန်မြင်ရတဲ့ခွတောင်းကလူလူကတော်တော်လေးကိုတက်ကြွပါတယ်။ရွှေကုံဖျားနဲ့စူးလေးကိုချီတက်တဲ့လက်ရှော့ပါလေဒီခွတောင်းအလံနှစ်လက်ဟာတဏှာအလံနဲ့ကြားထဲမှာတလူလူလွတ်နေတယ်။
တော်ရီဥဆောင်တဲ့ရန်ကုန်မြို့ကဆန္ဒပြပွဲတွေဟာအကြမ်းမဖက်အမျိုးသားရေးလှုပ်ရှားမှုအသွင်ဖြစ်လာတဲ့အတွက်အာဏာတည်မြဲရေးမှာထိခိုက်မှုတွေရှိလာမှာကိုစစ်အစိုးရကအထူးစိုးရိမ်လာပါတယ်။ဒါကြောင့်ရန်ကုန်မြို့မှာမေတ္တာပို့ဆူတောင်းကြွားချီနေတဲ့တန်ဃာတော်တွေကိုစက်တင်ဘာလ26ရက်နေ့မှာစတင်အကြမ်းဖက်နှိမ်နင်းခဲ့ပြီး29ရက်နေ့မှာတော့ခြိတက်ဆန္ဒပြနေတဲ့လူအုပ်ကြီးကိုတနက်နဲ့ပြစ်ခတ်ဖြိုခွဲခဲ့ပါတယ်။
တန်ဃာတော်တွေကလည်း26ရက်နေ့ညမှာဖမ်းသွားတော့အတော်နဲသွားပြီ။နောက်အဲ့ဒီမှာရှိတာကတန်ဃာကခန့်နေနေနောက်ចောင်းသားတွေကတော့အများကြီးပြန်ထွက်လာတယ်။ចောင်းသားတွေပြည်သူတွေကထွက်လာတဲ့အခါမှာဦးဇင်းတို့ဒီစုလီဖျားရှေ့မှာပေါ့။အဲ့မှာတဏ္ဍာကုံတွေတင်တယ်။တဏ္ဍာကုံတင်ပြီးတော့မှရှေ့ကိုဆက်ပြီးတော့ဦးဇင်းတို့သူတို့ကလည်းအဲ့ဒီမှာဒီလူစုခွဲဖို့အတွက်ကိုသူတို့လော်ကြီးတွေတဲ့ကားပေါ်တင်ပြီးတော့လိုက်ပြီးကျင်ညာနေတယ်။ဦးဇင်းတို့ကလည်းတဏ္ဍာကုံတင်မေတ္တာပို့အဲ့တော့မြေတံပို့ပြီးတဲ့အခါမှာဦးဇင်းတို့စတင်ထွက်တဲ့အခါမှာနောက်ကနေပြီးတော့စစ်တပ်ကကားတွေဝင်လာပြီးတော့ဦးဇင်းတို့လူအုပ်ထဲကိုပစ်ထည့်တော့လူအုပ်ထဲပစ်ထည့်တော့လူအုပ်ကပြီးတဲ့အခါကျတော့အဲ့ဒီမှာဘာဖြစ်လာလဲဆိုတော့နောက်ကဂျပန်သတင်းတော့ကဦးဇင်းတို့အဲ့မှာဂျပန်ဂျာနယ်လေးဆိုတာပါတယ်ဂျပန်ချန်နယ်လေးကပထမတည်းကသူရိုက်နေတာရိုက်နေတော့လူတွေကပြေးတဲ့အခါကျတော့သူတယောက်ပဲကျန်နေခဲ့တယ်သူကကင်မရာဒရုန်းနဲ့ရိုက်နေတာအဲ့ဒီမှာစစ်တပ်ကလှမ်းပြီးတော့ပစ်လိုက်တာဂျပန်သတင်းတော့ကအဲ့ဒီမှာပဲကြတာပဲအဲ့တော့ဦးဇင်းတို့လည်းအဲ့ဒီနေရာပဲပြေးရတာပေါ့နော်ဟိုသူများပြေးသလိုကိုလည်းပဲပြေးကြတာပေါ့တနက်နဲ့လိုက်ပြေးနေတဲ့အခါဆိုတော့ဦးဇင်းတို့မှလည်းပဲဒုတ်တူတစ်ချောင်းလည်းမပါဘူးအတူတစ်ချောင်းလည်းမပါတဲ့အခါကျတော့ဦးဇင်းတို့လည်းပြေးပေါ့
စစ်တပ်ကနှိမ်နင်းတာကိုကိုယ်တိုင်တွေ့ကြုံခဲ့ရတဲ့ဆရာတော်အရှင်ဂေါတိတာမိကြားသွားတာပါအဲ့ဒီချိန်တုန်းကစုလေဖျားအနီးတဝိုက်အဖြစ်အပျက်တွေကိုကိုယ်တိုင်မြင်တွေ့ခဲ့ရတဲ့စီးပွားရေးတက္ကသိုလ်ကျောင်းသူမတ်အီအီကလည်းအခုလိုပြောပြပါတယ
်စုလေဖျားမှာညနေခဏပြရအောင်ဒီစစ်တပ်ကနေပြီးတော့နှိမ်နင်းတဲ့ရဲရဲစက်ကိုရိုက်ခတ်တယ်သူတွေကဘာမှမလုပ်နိုင်တဲ့ဟာကိုလေသူတို့ကဒုတ်တင်နဲ့ရောရိုက်တယ်ရိုက်ရဲအပြင်ကိုသူကကားပေါ်ကိုအကုန်လုံးဆွဲတင်တယ်အဲ့ဒီမှာဆန္ဒပြတဲ့လူတွေအကုန်လုံးရဲ့စိတ်ဓာတ်ကတပါးလေးပဲညနေဆန္ဒပြတဲ့ဟာကိုသူကရိုက်ရဲစက်စက်နှိမ်နင်းတယ်ဆိုင်နဲ့တဲ့မင်းကြီးတွေဆိုလဲသာသမီကိုခြင်းမစဘူးဆွဲလာရန်လာရင်လုပ်တယ်ပြီးလို့ရှိရင်သူကမတရားရိုက်နှက်တယ်အဲ့ဒီကပြန်ကုန်မှုတစ်မျိုးလုံးကတကယ်မျိုးပြက်ကြီးပို့လို့ရိုက်ရဲစက်စက်တွေးတယ်ရောခြောက်ချောင်းပဲအောင်ဖြစ်ခဲ့တယ်ပြီးရင်သူကတခါရောမာရှယ်လော့ကိုထုတ်တယ်ကူးတဲ့အထိရန်ကုန်ထဲမှာလူတွေကတော့စက်ပြင်းမှာဆက်စုံဘလူးမှာမမေ့နိုင်ပါဘူးဘူးတက်ကြည့်တယ်
ဆဆိုးရရဲ့အကြမ်းဖက်ဖြုတ်ခွဲမှုကြောင့်ရဟန်းရှင်လူတွေတေချေထိခိုက်ခဲ့တဲ့အပြင်တန်ဃာတော်ရဲ့စာတင်တိုက်ဘုံကြီးကျောင်းတွေကိုညဘက်အချိန်မှာစစ်တပ်ကနေတပုံစခန်းစီးသလိုအကြမ်းဖက်ဝင်ရောက်စီးနှင်ပြီးတန်ဃာတော်တွေကိုရိုက်နှက်ဖမ်းဆီးခဲ့ပါတယ်။တစ်ဖက်မှာလည်း ယဟန်တန်ဃာတော်ရီရဲ့တပိတ်မောက်ကန်ဆောင်ထားတာကိုပယ်ဖျက်ဖို့တန်ဃာမဟာနာယကဆရာတော်ကြီးတွေကိုအတင်းအကျပ်ဖိအားပေးခဲ့တယ်လို့ဆရာတော်အရှင်ဣတရိယကမိကြပါဗျာ
90တပိတ်တုန်းကလည်းပဲဆရာတော်ကြီးတွေပေါ့နော်ဓမ္မနာဆရာတော်ကြီးတွေကိုနာဖာကနေပြီးတော့ဒါဖူလုံးလုပ်ပြီးတော့အမိန့်တွေကိုမဖြစ်မနေအတင်းအဓမ္မကျက်ပြီးတော့ထုတ်ခိုင်းပြီးတော့အဲ့ဒီအမိန့်ကိုပဲတခါတည်းသူတို့ကလုပ်ပြီးတော့တပိတ်ကိုအတင်းအဓမ္မပြန်လည်ခိုင်းပြီးတော့သတင်းစာကနေထုတ်တယ်သူတို့ရဲ့ဆယ်ပြည့်မှာလည်းပဲခုနကကြကွိုင်းဆရာတော်ကနေစပြီးတော့စီပေါင်းလိုက်တဲ့ဥစ္စာကြီးကိုသူတို့မာနာတွေကိုတင်သွင်းပြီးတော့ဒါအမိန့်မဖြစ်မနေထုတ်ပေးပါအင်္ဂါဒီလိုမျိုးတွေရှိတယ်ဆိုပြီးတော့တို့မဟာနာတွေကိုအဲ့ဒီမှာတို့နောက်ကနေပြီးတော့အမိတ်အတင်းအတကုံပြက်ပြီးထုတ်ခိုင်းနေအဲ့ဒီမှာဦးဇင်းတို့ကိုယ်တိုင် TV ကနေမြင်လိုက်ရပါတယ်ဆရာတော်ကြီးမျက်နှာတွေညှိုးမြင်နေကြတယ်ဘာလို့လဲဆိုတော့မြတ်စွာဘုရားရဲ့ဝီဒီဥပေတို့ကိုလည်းထုတ်ပေါက်ရမှာတို့လည်းသိပါတယ်ဒါဆရာတော်ကြီးတွေကိုယ်တိုင်လုံးဝမလုပ်ချင်တဲ့အမူအရာတွေတွေ့နေတယ်အဲ့ဒီမှာတို့ဘယ်လိုလုံးလိုက်လဲဆိုတဲ့အခါကျတော့ခုနကကြကွိုင်းဆရာတော်ရဲ့တစ်ချက်ရဲ့60တပိတ်တုန်းကတို့အတင်းအဓမ္မထုတ်ခိုင်းတာတဲ့ထုတ်ပြန်ချက်ကိုပဲတခါတည်းဆက်ပြီးတော့ဆရာတော်တွေကိုအတီးပြုခိုင်းနေ
တန်ဃာတော်တွေအပေါ်နီးမျိုးစုံနဲ့ဖိနှိပ်ခဲ့တဲ့စစ်အစိုးရရဲ့လှုပ်ရက်ဟာတိုင်းပြည်ရဲ့ဂုဏ်သိက္ခာကိုကမ္ဘာအလယ်မှာကျဆင်းစေတဲ့အပြင်ပုံပြီးအထူးကြံဖြစ်စေခဲ့တယ်လို့အရှင်ဂေါတိတာကမိန့်ပါတယ
်ဦးဇင်းတို့ယူရချက်ကလည်းပဲဗျာဦးဇင်းတို့နိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုတာဦးဇင်းတို့ကရှိဖို့အတွက်နောက်တစ်ချက်လူအချင်းချင်းတပ်ဖြတ်ပြီးတော့အပြစ်မရှိဘဲနဲ့ထောင်ထဲညှင်းပန်းနိုင်စံနေတာတွေကိုဦးဇင်းတို့ကဒီအာဂါသတွေကိုပြေပြောက်ဖို့အတွက်ဦးဇင်းတို့ကမေတ္တာပို့တာပါနောက်တစ်ချက်ဦးဇင်းတို့တန်ဃာတော်အနေနဲ့ကလည်းဦးဇင်းတို့နိုင်ငံမှာဒီကနေ့ဖြစ်နေတာကဘာကြောင့်လဲအဲ့ဒါကိုပြန်တွေ့တဲ့အခါကျတော့ကိုယ်အမျိုးသားချင်းချင်းမညီညွတ်မှုကြောင့်ဖြစ်နေတာအဲ့ဒီမညီညွတ်မှုတွေကိုညီညွတ်အောင်လို့ဆိုပြီးတော့ဦးဇင်းတို့ကစတင်လမ်းလျှောက်ပြီးတော့အော်ကူဖန်ဆီးထားတဲ့လူလူကောင်းဆောင်ဒေါ်အောင်ဆန်းစုကြည်တို့ကျောင်းသားကောင်းဆောင်တွေကိုဒါတွေကိုအားလုံးကိုလွှတ်ပေးပြီးတော့ဦးဇင်းတို့ကတွေ့ဆုံဆွေးနွေးပြီးအပြေချာဖို့အတွက်ကိုဦးဇင်းတို့ကပြောတာပါ။ဦးဇင်းတို့ကအာဏာပေးပါလို့ဦးဇင်းတို့ပြောတာမဟုတ်ပါဘူး။အဲဒီလိုထိရှင်းလိုက်မယ်ဆိုရင်ဦးဇင်းတို့နိုင်ငံဟာကမ္ဘာအလယ်မှာရင်မောင်တန်းပြီးတော့နေနိုင်ပါတယ်။အခုတော့ဦးဇင်းတို့ရည်ရွယ်တယ်လို့ဦးဇင်းတို့နိုင်ငံကအဲ့လိုမဟုတ်ဘဲနဲ့ကမ္ဘာရဲ့အလယ်မှာတိတ်ခါကြပြီးတော့အထီးကျန်ဆန်နေတယ်။နိုင်ငံကလုံးဝအမှောင်ထဲကိုပို့ပြီးတော့ရောက်သွားတဲ့ရောက်သွားတယ်လို့ဖြစ်နေပါတယ်။ဒီအာဏာရှင်တွေလုံနေပါ
မြန်မာပြည်သူတွေနေ့တတူဝခံစားနေရတဲ့အခက်အခဲအကျက်တဲတွေကိုဖြေရှင်းပေးဖို့စာတင်တိုက်တွေကနေလက်မတွေပေါ်ထွက်ပြီးတောင်းဆိုဆန္ဒပြခဲ့ကြတဲ့ယဟန်တန်ဃာတော်တွေကိုကဘာတဝန်းကတအံ့တော်ဖြစ်ခဲ့ကြပြီးရွှေဝါရောင်တော်လှန်ရေးလို့အတိမတ်ပြုခေါ်ဝေါ်ခဲ့ကြပါတယ်။2009စက်တင်ဘာတန်ဃာလှုပ်ရှားမှုကြီးနောက်ပိုင်းဖမ်းဆီးထောင်ချခံရတဲ့တန်ဃာတော်အပါ240နဲ့တီလာရှင်10ပါးရှိတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာတန်ဃာတပောင်းစုအဖွဲ့ကြီးကထုတ်ပြန်ကြေညာထားပါတယ်။ဒါအပြင်တန်ဃာတော်တွေကိုဆက်လက်ဖမ်းဆီးနေပြီးထွက်ပြေးတိမ်းရှောင်နေရတဲ့တန်ဃာတော်တွေအများအပြားရှိနေတဲ့အတွက်သာသနာတော်ပျက်စီးဆုပ်ယုပ်လာတဲ့အခြေအနေနဲ့ရင်ဆိုင်နေရတာကြောင့်တတိယအကြိမ်သပိတ်မောက်ကန်ဆောင်ပွဲကိုဆက်လက်ပြုလုပ်သွားမယ်လို့တန်ဃာတပောင်းစုအဖွဲ့ကြီးရဲ့နိုင်ငံတကာဆက်ဆံရေးတာဝန်ခံအရှင်ဣတရိယကမိန့်ကြားပါတယ်။
အဲဒီအပြင်တန်ဃာတော်တွေအားလုံးကစီးပွားတိုင်နေပြီးတော့ငါတို့တန်ဃာတော်တွေဟာအပြစ်မရှိဘူးယနေ့ထောင်ထဲမှာနေနေကြရတယ်အနှိမ့်ဆက်ခံနေကြရတယ်တို့ရဲ့လွတ်မြောက်ရေးဟာမြတ်စွာဘုရားရဲ့ဝိနည်းကံနဲ့ဆောင်ရွက်ခြင်းမှတပါမရှိဘူးငါတို့ရဲ့တန်အာရဏသွေးညီကိုရင်းတွေကိုကယ်တင်ဖို့ဟာမြတ်စွာဘုရားရဲ့ဝိနည်းဥပဒေနဲ့အညီပဋ္ဌာန်းဥစ္စနာကံဆောင်ပြီးတော့ဆောင်ရွက်ကြမှာလားလေဒီတန်ဃာတော်တွေပြန်ပြီးလွတ်မြောက်နိုင်မယ်ငါတို့တန်ဃာတော်တွေအတက်တွေပြည့်စက်ရချိုးနဲ့နိုင်မယ်ဆိုပြီးတော့အားလုံးစီးပွားတိုင်ပင်ကြပြီးတော့ဒါတတိယအကြိမ်တပိတ်ပဋ္ဌာန်းဥစ္စနာကမ္ဘာစာကိုရွတ်ဆိုပြီးတော့မှောက်ကြမယ်ဆိုပြီးတော့အားလုံးကသတင်းကျွလာပြင်းနေပေါ်ဝါရဏနေ့ဟာတန်ဃာတော်တွေအားလုံးနဲ့စုံနေပိန်ထဲမှာလည်းပဲဒါမဖြစ်မနေစုံရမယ်ပွဲမှာပဋ္ဌာန်းဥစ္စနာကမ္ဘာစာရွတ်ဆိုပြီးတပိတ်မှောက်မယ်ဆိုတာစီဝေးဆုံးဖြတ်ချက်အရာထွက်လာခြင်းဖြစ်ပါတယ
်စစ်ဆိုးရအုပ်ချုပ်နေတဲ့ကာလမှာဗုဒ္ဓသာသနာတော်တစ်နှစ်တခြားဆုပ်ယုပ်လာတာကိုကာကွယ်ဖို့တညီတညွတ်ထဲဆုံးဖြတ်ထားကြတဲ့အတွက်ရွှေဝါရောင်တော်လှန်ရေးမပြီးဆုံးသေးတဲ့အကြောင်းတန်ဃာတော်တွေကမိကြားခဲ့ပါတယ်ရှင်။